ရင်းညက်နေမှာကျွန်တော်တို့နေ့နှုတ်ပတ်တော်နဲ့အတူတူဆင်ခြင်ဖို့အတွက်ဖြစ်တယ်။ဆောသောကတည်သခြင်းနေအားဖြင့်လည်းကျွန်တော်တို့ဆင်ခြင်ခွင့်ရတယ်ဖျားကောင်းမြတ်ခြင်းနဲ့ဖျားဆုံလင်ခြင်းနဲ့ဖျားရဲ့မေတ္တာတရားအသီးသီးကိုတော့ကျွန်တော်တို့တေးသံများဖြင့်ဆင်ခြင်ဝင်ရတယ်အခုတစ်ဖက်လည်းနှုတ်ွက်တော်အဖြစ်ကျွန်တော်ရဲ့ဘဝအသက်တာအတွက်ဖျားရှင်ဒီတစ်ပတ်ထဲမှာเนาะဒီနေ့ဆင်ခြင်ဆိုတဲ့အရာပြင်ဆင်တဲ့အရာကိုအတူတကွနှလုံးသွင်းဖို့အတွက်ဖြစ်ပါတယ်လို့ရှေးဥစွာကျွန်တော်ချမ်းသာတစ်ပိုက်ကိုအတူတကွဖတ်ရအောင်ဖိလိပ္ပိဩဝါဒစာခန်းကြီး၄အငယ်၄ကနေเนาะကျွန်တော်ဒီနေ့ခုနှစ်အထိဖတ်မှာဖြစ်တယ်အမြဲတမ်းအားလုံးဖတ်နေကြကျမ်းပိုက်ဖြစ်တဲ့အခါမှာသိပြီးသားရှင်းနေပြီးသားကျမ်းပိုက်ဖြစ်ပါတယ်လို့ဖိလိပ္ပိဩဝါဒစာခန်းကြီး၄အငယ်၄ကနေခုနှစ်ထိဖတ်မှာဖြစ်ပါတယ်ကျွန်တော်အတူတကနှုတ်ဘက်တော်ကိုဖတ်ရင်နဲ့ဆင်ခြင်အောင်သခင်ဖျား၌အစဉ်အပြည့်ဝမ်းမြောက်ခြင်းရှိကြလော့တဖန်ငါဆိုသည်ကဝမ်းမြောက်ကြလော့လူပေါင်းတို့ရှိ၌သင်တို့ဤဖြင်းခြင်းသဘောကိုထင်ရှားစေကြလော့သခင်ဖျားသည်အနီးပါး၌ရှိတော်မူ၏အဘယ်မှုကိုမျှစိုးရင်ခြင်းမရှိဘဲအရာ၌ကျေးဇူးတော်ကိုချီးမွမ်းခြင်းနှင့်တကွဆုတောင်းပနာပြုသောအားဖြင့်သင်တို့တောင်းပန်လိုသောအရာများကိုဖျားသခင်အားကြားလျှောက်ကြလော့တို့ပြုလျင်အဘယ်သူမျှကြံ၍မမိနိုင်သောဖျားသခင်၏ညီသက်ချင်းသည်ယေရှုခရစ်အားဖြင့်သင်တို့၏စိတ်လုံးကိုစောင့်မလိမ့်မည်ဟာလေလုယာနှုတ်ကပတ်သည်အယောက်ဆန်အသက်တာ၌ကောင်းကြီးဖြစ်ပါစေဆိုတော့ဒီကျမ်းပိုက်လေးကကျွန်တော်တို့ရင်းနှီးပြီးသားကျမ်းပိုက်ဖြစ်တယ်ရိုးရိုးရှင်းရှင်းပဲကျွန်တော်တို့ကိုပြောထားတဲ့ကျမ်းပိုက်ဖြစ်တယ်ဘယ်အမှုကိုမှမစိုးရိမ်ပါနဲ့နော်အရာရာမှာကျေးဇူးတော်ချီးမွမ်းပါသခင်ဖျားထံတိုးဝင်ဆုတောင်းပါထိုအခါမှာယေရှုခရစ်အားဖြင့်အဘယ်သူမျှကြံစည်မယ်နဲ့ဖခင်ရဲ့ညီသက်ချင်းကိုခံစားမယ်ဆိုတဲ့အရာကိုရှင်းရှင်းလင်းပြောထားတဲ့နှုတ်ဘက်တော်ဖြစ်တယ်ဒီထဲမှာကျွန်တော်ဒီနေ့ညနေမှာဆင်ခြင်စီခြင်းတဲ့အရာကအဘယ်သူမျှကြံစည်ဝင်မမိနိုင်တော့ဆိုတဲ့စကားလုံးလေးကိုဆင်ခြင်စီခြင်းတဲ့အရာဖြစ်တယ်ဆိုတော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာနေစိတ်ပူခြင်းဆိုတာရှိတယ်လူဒီစိတ်ပူတဲ့အခါမှာအခြေခံသဘောအရနှစ်ခုပေါ်မှာမူတည်ပြီးတော့ပူတာဖြစ်တယ်တကူကပါလဲဆိုကျွန်တော်သိတဲ့အရာဒီမှာကျွန်တော်စိတ်ပူတယ်နောက်တစ်ခုကပါလဲဆိုကျွန်တော်မသိတဲ့အရာတွေမှာကျွန်တော်တွေးပြီးတော့စိတ်ပူတယ်။တခုကတော့တည်င်းကြရဲ့သိတယ်ဟေးရှိတော့မယ်ဒါဖြစ်တော့မယ်ဒါကြုံတော့မယ်ဒါဖြစ်နေပြီဆိုတော့ကျွန်တော်သိတဲ့အခါမှာသိခြင်းအရာပေါ်မှာကျွန်တော်တွေးပြီးတော့စိတ်ပူတယ်။နောက်တစ်ခုကတော့ဘာဖြစ်မှမသိဘူး။အဖြေမရှိဘူး။ပြဿနာရှိတယ်ဒါပေမဲ့အဖြေမရှိဘူး။ဘလို့ဖြေရှင်းရမှမသိဘူး။ဘာလို့ဒါဖြစ်နေရလဲမသိဘူး။ဘလို့ရင်ဆိုင်ရမှလည်းမသိဘူး။နော်ဘလို့ကြော်ဖြတ်သွားမှလည်းမသိဘူး။ဒါပြင်ဘာမှကိုမနဲ့ပြန်နေမှမသိတဲ့အတွက်မနဲ့ပြန်နေအတွက်ကြိုတင်ပြီးတော့ကျွန်တော်စိုးရင်ဒါကြောင့်မနဲ့ပြန်နေအတွက်မစိုးရင်နဲ့လို့သခင်ဖျားကကျွန်တော်ကိုထပ်ပြီးတော့မှာချရတာဖြစ်တယ်။အဲ့တော့ဒီနေ့ဒီနေရာမှာနားလည်ရမယ့်အရာကအဘယ်သူမျှကြံစီ၍မမိနိုင်တော့ဆိုတဲ့အရာကကျွန်တော်ရဲ့သိခြင်းမသိခြင်းထက်ဖျားရဲ့အကြံစီဟာတိုင်းကြီးမှားတာဖြစ်တယ်။ဟာလေလုယာ။ဒီနေ့ကျွန်တော်ကသိတဲ့အရာပေါ်မှာစိတ်ပူတယ်မသိတဲ့အရာပေါ်မှာစိတ်ပူတယ်တကယ်တော့ကျွန်တော်နားလေသဘောပေါက်ဝန်ခံစင်ကြရမယ့်အရာကကျွန်တော်သိတဲ့အရာပုံမှန်လည်းမဟုတ်ဘူးမသိတဲ့အရာပုံမှန်လည်းမဟုတ်ဘူးဘယ်သူမျှကြံစီ၍မမိနိုင်သောထိုဖျားရဲ့ညံတော်ပုံမှန်ဖြစ်တယ်။ဒါဆိုကျွန်တော်သိတယ်မသိဘူးဆိုတာထက်ကိုရှိသေးတယ်။ကျွန်တော်မသိဘူးငါတို့မသိတဲ့အရာလို့ကျွန်တော်ပြောလိုက်ရင်เนาะဒီနေ့ဟိုမမြင်သေးတဲ့အရာမဖြေရှင်းတဲ့အရာမတွေ့တဲ့အရာအာဘယ်လိုဖြေရှင်းမှမသိဘူးကွာမသိဘူးကွာကျွန်တော်ရဲ့မသိဘူးဆိုတဲ့အရာကကျွန်တော်သိနေတဲ့အရာပေါ်မှာထုတ်တဲ့အဖြေအလွှာတစ်ခုဖြစ်တယ်။ပြဿနာဖြစ်နေတာသိတယ်။ဒါပေမဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းမှန်းမသိဘူး။ဒါဆိုကျွန်တော်ဒီဖြစ်နေတဲ့ပြဿနာတွေစိတ်ပူတယ်။ဘယ်လိုဖြေရှင်းမှန်းပြဿနာတွေမသိဘဲနဲ့စိတ်ပူတယ်။ဒါကျွန်တော်တို့ရဲ့သိခြင်းမသိခြင်းကိုဖြစ်တယ်။ဒါပေမဲ့ဒီနေ့ဒီနှုတ်ဘက်တော်ကကျွန်တော်ကိုဆင်ခြင်စေရ။ကျွန်တော်သိတာမသိတာထက်အရေးမကြီးဘူး။ထိုအရာရဲ့အထက်မှာရှိတဲ့ကြံစည်မမိနိုင်သောသခင်ဖျားရဲ့ညီသက်ခြင်းကျေးဇူးနဲ့ပြုနိုင်ခြင်းရည်ရွယ်ချက်အကြံစီပေါ်မှာဆင်ခြင်ခွာယူဖို့အတွက်ဖြစ်တယ်။အဲ့ဒီအရာပေါ်မှာကျွန်တော် rely လုပ်ဖို့အတွက်ဖြစ်တယ်။ကျွန်တော်သိတာလေးပေါ်မှာကျွန်တော်ကစဉ်းစားပြီးပြောနေတယ်။ဒါခါလေးမသိတာလေးပေါ်မှာကျွန်တော်ကကြိုတွေးပြီးပြောနေတယ်။ဒီအရာတွေကကျွန်တော်ရဲ့ဘဝထဲမှာကျက်မှချင်းကိုမဖြစ်စေဘူး။ကျက်မှချင်းလို့ပြောတဲ့အခါမှာခန္ဓာကိုယ်ကျက်မှချင်းတွေမဖြစ်စေလို့စိတ်ကျက်မှချင်းတွေမဖြစ်စေလို့ဝိညာဉ်ကျက်မှတွေလည်းဘာတစ်ခုမှမဖြစ်စေဘူး။ဒီနေ့စိတ်ပူခြင်းသည်ပင်ပန်းခြင်းသည်တချို့သူဘလောက်တောင်ပြောလဲဆိုစိတ်ပူခြင်းဟာအဖြစ်တယ်။ worry is sin ဘာလို့လဲဆိုဘာလို့စိတ်ပူလဲဆိုဖျားသခင်မတတ်နိုင်ဘူးလို့သင်မဲ့ခံယူတဲ့အတွက်တဲ့စိတ်ပူခြင်းဆိုတာအဖြစ်ဖြစ်တယ်လေဒီလောက်ထိတော့ပြောတယ်။ဘာကြောင့်ဆိုစိတ်ပူလိုက်ပြီဆိုတဲ့ဟာဒီကိစ္စဖျားမတတ်နိုင်ဘူးလို့ကျွန်တော်ကသွားပြီးတော့တတိချเนาะဒီနေ့ပြောလိုက်လို့ပဲတဲ့ဒါကြောင့်မို့စိတ်ပူခြင်းဟာအပြည့်လို့တော့ဒီနေ့တချို့ကဆိုလိုကြတယ်။ဒါဆိုကျွန်တော်ရဲ့ဘဝမှာဘာကိုပဲကျွန်တော်ကစိတ်ပူလဲဆိုကျွန်တော်သိခြင်းနဲ့မသိခြင်းပေါ်မှာစိတ်ပူတယ်။ဒီအရာတွေသိလာဖို့အတွက်ကျွန်တော်ကစူးစမ်းတယ်။တခါတည်းမှာကျွန်တော်ဒီလေစိတ်ပူတဲ့အတွက်အဲ့ဒီပြဿနာကိုပူပြီးသိဖို့အတွက်စူးစမ်းတယ်။ဒါမဲ့လေသီလာလေးလေးပူစိတ်ပူလာလေးလေးပဲပူသီလာခြင်းကကျွန်တော်တို့အတွက် healthy မဖြစ်ဘူးတကယ်တော့ပူသီလာခြင်းက solution မဟုတ်ပူသီလာခြင်းကအဖြေမဟုတ် အဖြေကဘာလဲဆိုရင်အဘယ်သူများကြံစည်မမိနိုင်တော့ကျွန်တော်တို့ရဲ့သိခြင်းမသိခြင်းအထက်မှာရှိတဲ့ဖခင်ရဲ့အကြံစီဖြစ်တယ်ဟာလေလုယာဆိုလိုပါတော့ကျွန်တော်နည်းနည်းနေမကောင်းနေမကောင်းတဲ့အတွက်ကျွန်တော်စိတ်ပူတယ်စိတ်ပူတဲ့အတွက်အဲ့ဒီယောဂါကိုရှာဖွေတယ်အဲ့ဒီယောဂါအကြောင်းကိုကျွန်တော်သိလာလေလေ research လုပ်လို့သိလာလေလေစိတ်အေးတော့မှတဲ့ပိုးစိတ်ပူလာတဲ့ကျောင်းခါလေးငွေချေးအတွက်စိတ်ပူတယ်ဟာဒုက္ခပဲအလုပ်ပြုတ်တော့မလားအဲ့ဒီအလုတ်ချောင်းကိုမေးလေလေမေးလေလေစုံစမ်းလေလေရှာဖွေလေလေပူစိတ်ပူလာတယ်အချိန်နေတခုကျွန်တော်လိုက်မေးလေလေသိလေလေသိခြင်းလေလေပို့ပြီးတော့ပူလောင်ခြင်းထဲမှာအဆုံးသက်သွားတယ်ဆိုတော့ကျွန်တော်တွေ့ရတယ်ဒါကြောင့်မို့တစ်ခါတည်းမှာကျွန်တော်တို့သိတာမသိတာရဲ့အထက်မှာရှိတဲ့ဖခင်ရဲ့အကြံစီပေါ်မှာနားလေဝန်ခံဖို့အတွက်ဖြစ်တယ်အဲ့တော့နှုတ်ဘတ်တော်တွေကအကြောင်းအရာတခုနဲ့ကျွန်တော်ဆက်လက်ဆင်ခြင်အောင်ဒီနှုတ်ဘတ်တော်ပတ်သက်ပြီးတော့အာကျွန်တော်ထင်တယ်ကျွန်တော်ပြောပူတယ်ဒါပေမဲ့တခြားရှုတော်တို့ခုကဒီအဖြစ်ပြက်လေးကိုပြောပူတာဖြစ်တယ်ဒါပေမဲ့ဒီတပတ်ညမှာအာကျွန်တော်ထက်လက်ပြီးတော့ဆင်ခြင်အောင်ဓမ္မရာဇဝင်ပထမဆောင်အခန်းကြီး6လောက်ကိုကျွန်တော်သွားအောင်တိရအခန်းကြီး6မှာပါတဲ့နော်ရှောလူရဲ့ကနဦးအသက်တာပုံမှာကျွန်တော်အတူတူကဆင်ခြင်ဖို့အတွက်ဖြစ်တယ်ဆိုတော့ဤသေးလာမျိုးဟာရှင်ပြန်တောင်းတယ်အဲ့တော့ဖခင်ကရှောလူဆိုတဲ့နော်ဒီနေ့ဒီလူပေးရမယ့်အမျိုးသားကိုရွေးချယ်တယ်အဲ့တော့ကျွန်တော်နေ့အတူတူကဖတ်ရအောင်ဓမ္မရာဇဝင်ပထမဆောင်အခန်းကြီး6အငယ်ဒီလောက်ကပဲစဖောက်ထိုသူ၌ရှောလူအမည်ရှိသောသားတယောက်ရှိ၏ထိုသားသည်အစင်းလာ၍ထူးဆန်းသောသူဖြစ်၏ဤသေးလာအမျိုးသားတို့တွင်ထိုသူထက်သာ၍အစင်းလာသောသူတယောက်များမရှိသူသည်အခြားသောသူထက်ပခုံးထက်မှအရက်သာ၍မြင့်၏ရှောလူ၏အပကိရှာ၏မြေးပြောက်သောကြောင့်ကိရှာသည်သင်သည်ငယ်သားတယောက်ကိုခေါ်၍မြေးတို့ကိုရှာတန်သောကသွားလို့ဟုမိမိသားရှောလူအားဆိုသည့်အတိုင်းသူဒီအေဖရင်တောင်ရဲ့ရှလိရှာအရက်တစ်လျှောက်လုံးကိုရှာ၍မတွေ့လင်တဖန်ရှာလင်အရက်မှဘေးအမီအမျိုးသားတစ်လျှောက်လုံး၌ရှာ၍မတွေ့ဇူဖအရက်သို့ရောက်သောအခါရှောလူကပြန်ကြဆိုသုံးမို့အဘမြဲတို့သည်မစိုးရင်ငါတို့ကြောင့်စိုးရင်ကြောင့်ငယ်သားအားပြောဆိုလင်အဲ့တော့သူကလိုက်ရှာတယ်။ဘာရှာတာလဲဆိုရင်သူ့အဖေရဲ့မြီးပြောက်သွားတယ်။သွားရှာသွားရှာသူရှာတာသူအယုံစိုက်ပြီးရှာကျွန်တော်သောကဖတ်သွားတယ်ဟိုဘက်သွားရှာတယ်ဒီဘက်သွားရှာဟိုမှာရှာဒီမှာရှာရှာလို့မတွေ့ဘလောက်ရှာရှာရှာလို့မတွေ့ဘလောက်ရှာရှာရှာလို့လည်းအဖြေမရောက်ဆိုတော့ဒါဆိုရင်သူ့ရဲ့အသက်တာမှာသူကစိတ်ပူလာတယ်ဒါဆိုငါတို့ပြန်ချရအောင်တဲ့ဘာလို့လဲဆိုတော့အဖေကဒီအကောင်ကိုစိတ်ပူတာတဲ့ငါတို့ကိုစိတ်ပူတဲ့အရာပုံများတော့ဆိုတော့သူဘာကိုရှာရှာနေရတဲ့အရာလဲသူမတွေ့ဘူးမတွေ့တဲ့အတွက်ဘယ်မှာရှိမှန်းလဲသူမသိဘူးလက်ရှိမှာလည်းမမြင်ရောက်ဒီအပေါ်မှာသူစိုးရိမ်နေဒါအပြင်သူဘာဖြစ်လဲဆိုပင်ပန်းလာဘာမှမရှိတော့တဲ့အခြေအနေတိသူရောက်လာတယ်ဒါပေမဲ့ကျွန်တော်ဘဝထဲမှာတစ်ခါတည်းမှာဘာဖြစ်လို့ငါဒီထဲမှာသွာလာနေရတာလဲဆိုတော့ကျွန်တော်တစ်ခါတည်းမှာနားမလဲဘာဖြစ်လို့ဒီအရာတွေနဲ့ကြုံဆုံနေရတာလဲဆိုတာကျွန်တော်မသိဘူးဘာလို့မသိဘူးလဲဆိုတော့ကျွန်တော်ပြောလို့ကျွန်တော်ဒီသိခြင်းမသိခြင်းဆိုတဲ့အရာနှစ်ခုပေါ်မှာအသက်ရှင်နေတာဖြစ်တယ်လူအကျံနဲ့လူဉာဏ်နဲ့လူရဲ့စဉ်းစားနိုင်စွမ်းပွားရှိတဲ့လူအသိရဲ့သိခြင်းမသိခြင်းကျွန်တော်ရဲ့ဒီနေ့အပြင်ကျွန်တော်ရဲ့ knowledge ပေါ့ကျွန်တော်လေ့လာမှတ်သားနိုင်သလောက်အသိပညာပေါ်မှာပဲကျွန်တော်ဒီသိခြင်းလို့ခေါ်တာဖြစ်တယ်။ရှောလူမှာရှိတဲ့လေ့လာနိုင်ခြင်းနားလည်နိုင်ခြင်းအသိဉာဏ်ပေါ်မှာတွားလာနိုင်ခြင်းအသိဉာဏ်ပေါ်မှာသူဒီအကောင်ကိုလိုက်ရှာတာနှံ့နေပြီမတွေ့ဘူး။သူဒီလမ်းနေတွားပူတယ်သူရဲ့အစွမ်းသူရဲ့ခွန်အားသူရဲ့ရှိသမျှအရာအားလုံးနဲ့သူသိသမျှအရာအားလုံးနဲ့သူလုပ်တယ်ဒါပေမဲ့ तू မသိနိုင်တဲ့အရာကအဲ့ဒီကောင်ဘယ်မှာရှိလဲဆိုတော့ तू မသိဘူးကျွန်တော်မြင်တယ်နော် तू သိတဲ့လမ်းကနေ तू ရှာတယ်ဒါပေမဲ့ तू မသိတာဒီ trace center ဒီမြဲကောင်ဘယ်ကောင်ဘယ်သွားမှမသိဘူးဒါပေမဲ့အဲ့ဒီ तू သိခြင်းမသိခြင်းရဲ့အပေါ်မှာဖခင်ရဲ့အကြံစီက तू အတွက်ရှိထားတာဖြစ်တယ် तू အတွက်ရှိထားတာဖြစ်တယ်အဲ့တော့နောက်ဆုံး तू ဘယ်လောက်ဖြစ်လာလဲဆိုရင် तू ခါလီဖြစ်လာဘာမှမရှိတော့ကျွန်တော်ကနှုတ်ကတော်နဲ့ဆက်ဖတ်ကြအောင်ငွေ6မှာငွေသားကဤမြို့၌အသေးထင်ရှားသောဖျားသခင်လူတယောက်ရှိ၏သူပြောသည်များစကားသည်ဧကံမှန်ပြည့်စုံတတ်၏သူထံသို့သွားကြဆိုငါတို့သွားရသောလမ်းကိုသူပြကောင်းပြလိမ့်မည်ဟုဆို၏ရှောလူကလည်းသွားလင်အဘေရာကိုလှူရမည်နီငါတို့၌ပါသောမုန့်ကုန်ပြီးဖျားခေလူကိုလှူစရာတစုံတစ်ခုမျှမရှိငါတို့၌တစုံတစ်ခုရှိသာမေးသောငယ်သားကကျွန်တော်လက်၌ငွေတမတ်ရှိပါ၏ငါတို့ကိုလမ်းပြသည့်အတွက်ဖျားခေလူအားပေးပါမည်ရှောလူကပြန်ပြောငါတို့မှဘာမှမရှိတော့ဘူးဘာမှမကျွန်တော်ဘာရှိလဲတမတ်ပဲရှိတယ်သူအခုသွားဖျားသခင်လူစီမှာသူသွားမင်းမှာသူသွားမင်းမှာကဘာလဲဆိုရင်သူရှာနေတဲ့အရာရဲ့အဖြစ် သူလမ်းကိုသိတယ်ဒါပေမဲ့အခုသူသွားမေးတာကသူမသိတဲ့လမ်းကိုသွားမေးချင်တာထိုဖះလူကားတဲ့အဘယ်လမ်းကိုသွားမေးငါတို့ညွှန်ပေးမယ်သူသိချင်တဲ့လမ်းဆိုတာဘာလမ်းလဲဆိုရင်အဲ့ဒီမြဲဘယ်လမ်းသွားလဲသူသိချင်တာငါတို့အခုမှဒီမှာလိုက်ရှာတာကြားလာပြီဒီကောင်ဘယ်သွားမှမသိဘူးအဲ့တော့အခုဖះလူငါတို့သွားမေးမယ်အဲ့တော့ဖះလူကငါတို့ကိုလမ်းညွန်ပေးမယ်ဆိုတာဘယ်လမ်းလဲဆိုရင်သူတို့မသိတဲ့လမ်းအဲ့ဒီအကောင်ဘယ်မှာလဲဆိုတော့တနည်းအားဖြင့်လက်ရှိပြဿနာထဲမှာရင်ဆိုင်နေရတဲ့အဖြေကိုမေ့ချင်တာအဲ့တော့ချက်တော်ညီကောင်မဒီနေ့ကျွန်တော်ရဲ့အသက်တာကပူပင်ခြင်းနှမျိုးဆိုတာအဲ့ဒါပဲကျွန်တော်ဖြစ်နေတဲ့ပြဿနာပေါ်မှာကျွန်တော်စိတ်ပူတယ်ကျွန်တော်မသိသေးတဲ့အရာပေါ်မှာစိတ်ပူတယ်အဲ့တော့ကျွန်တော်ရဲ့ဆူတောင်းခြင်းကျွန်တော်ရဲ့မေးမြန်းခြင်းကျွန်တော်ရဲ့သိချင်ခြင်းအရာအားလုံးကဒီပြဿနာအဖြေဘယ်လိုပြေလည်သွားမလဲဆိုတာပဲကျွန်တော်သိချင်တယ်အဲ့ဒီအရာပဲဖေကူမေးတယ်အဲ့ဒီအရာပဲကျွန်တော်စဉ်းစားတယ်အဲ့ဒီအရာပေါ်မှာကျွန်တော်အယုံစိုက်တယ်ဒါပေမဲ့သူတို့ရောက်သွားတဲ့အချိန်မှာအချိန်တွေကအဲ့ဒီပုံစံမဟုတ်အချိန်တွေကအဲ့ဒီလိုမပြင်ဆင်ထားအချိန်တွေကအဲ့လိုမရည်ရထားသူတို့ရောက်သွားတဲ့ခါမှာဒီနေ့ကျွန်တော်နည်းနည်းလေးကြော်ပြီးတော့ဒီစံစာကိုဖတ်ပြစီငွေ15ကိုကျွန်တော်ကြော်ဖတ်မယ်ရှောလူမရောက်မီနေ့ရက်၌ထာဝရဘုရားကနက်ဖြန်နေ့ဤချိန်၌ဘေးရမီပြိမလူတယောက်ကိုသင်ရှိရသောငါစေလွတ်မည်သင်သည်ထိုသူကိုငါဤလူဤသေလအမျိုးဤမင်းအရာ၌ခန့်ထား၍စီလောင်းခြင်းဘိသိက်ကိုပေးရမည်သူသည်ငါဤလူတို့ကိုဖိသုလက်မှကယ်တင်လျက်လျှလိမ့်မည်ငါသည်သူတို့အော်ဟစ်တံကိုကြား၍သူတို့ကိုကြည့်ရှုတော်မူသည်ဟုရှမွေလအနာပါ၌မိန့်တော်မူပြီးမှသူကိုကြည့်ရှုရမည်ဟုရှမွေလနာအပါ၌မိန့်တော်မူပြီးမှသူမရောက်ခင်နေ့တည်းကရှမွေလကိုဖះကပြောထားတယ်ဘသူမှမသိဘူးဘသူပဲပြောရလဲရှမွေလကိုပဲပြောထားတာရှမွေလကိုဖះကဘာပြောထားလဲဆိုရင်မနေ့ဖြစ်နေ့ကျရင်လူတယောက်လာမယ်သိလားအဲ့ဒီကောင်မြဲပြောက်လို့လာတာသူမြဲကလေဘဲမှမတော်ဟိုတောင်ဆောင်ကတက်ပြီးအောက်မှာသွားအိတ်နေတာအဲ့တော့အဲ့နေရာကိုညှို့လိုက်မပြောဟိုကလာမေးတာကသူပြက်ငဲဘယ်မှာလဲလို့သိချင်လို့လာမေးတာဒါပေမဲ့ဖះကြိုပြောထားတဲ့အရာကအဲ့ဒီအကောင်နဲ့ဘာမှမသက်ဆိုင်သူပြောင်းနေတဲ့အကောင်နဲ့သူဖြစ်နေတဲ့ပြဿနာနဲ့တခြားစီပဲသူ့ကိုဣသေလရဲ့ရှင်ပြန်အရာမှာပိတ်သိပ်ပေးလိုက်ဒါပဲအရင်တော့ကဣသေလမှာရှင်ပြန်မရှိဘူးသူကပထမဆုံးပဲဆိုလိုချင်တာအဲ့ဒီအခြေအနေမျိုးကအရင်တော့ကဘသူ့မှာမရှိပေဘူးသူ့အတွက်ဘုရားကရွေးချယ်ပြင်ဆင်ထားတဲ့အရာဖြစ်တယ်ဒါပေမဲ့လက်လောအခြေအနေမှာရှောလူဟာရှင်ပြန်ဖြစ်ဖို့အတွက်သူစိတ်ဝင်စား၊သူရှာဖွေနေတဲ့သူပြဿနာသူ့ဘဝအတွက်အရေးကြီးဆုံးပြဿနာကအဲ့ဒီအကောင်ပြောင်းတဲ့ပြဿနာပဲချစ်တော်ညီကောင်မဒီအတိုင်းပါပဲကျွန်တော်ရဲ့အသက်တာထဲမှာယနေ့ကျွန်တော်တို့အရေးကြီးဆုံးကကျွန်တော်ပြဿနာပဲအဲ့ဒါပါတခုမှအရေးမကြီးတော့အဲ့တော့ကျွန်တော်ဒီဘယ်ပေါ်မှာအရေးကြီးလဲဆိုကျွန်တော်သိတဲ့ပြဿနာပေါ်မှာကျွန်တော်စိတ်ပူတယ်အဲ့တော့အဲ့ဒီပြဿနာကြောင့်ကျွန်တော်ပိုသိချင်တယ်အဲ့တော့ဖះကိုနေ့ရက်တိုင်းကျွန်တော်ဗာမေးတယ်တိလားအဲ့ဒီပြဿနာကြောင့်မမေးတယ်အခုဒီမှာရှောလူလေရှိတာအလုံးကုန်ပြီကွန်ပြီးနောက်ဆုံးကျန်တဲ့ပတ်စံတမန်နဲ့ तू ဘာလို့အုံးမလဲဆိုရင်ဖះလူစီလာမယ်တဲ့ဖះကိုချီးမွမ်းကိုးကွယ်ဖို့မဟုတ်ဘူးဖះလူစီမှာ तू လာမေးမှာကအဲ့ဒီပြဿနာဘလို့ဖြေရှင်းရမလဲလို့ तू မာမေးတာဒါပေမဲ့ဖះကသူ့အတွက်ရည်ရွယ်ပြင်ဆင်ထားတဲ့အကြံစီကအိုးမိုးနဲ့မြေလို့ကြွားချနေတယ်ဒီနေ့ကျွန်တော်ရဲ့အသက်တာမှာကျွန်တော်ဖះကိုမင်းနေတဲ့မင်းနေတဲ့မင်းနေတဲ့အဖြေကကျွန်တော်ရဲ့နေ့စဉ်ပြဿနာဖြစ်တခါတည်းမှာကျွန်တော်ပြောင်းမေးဖို့အတွက်အချိန်တန်လာပြီ။ဖះသခင်ဒီပြဿနာပြေလည်ခြင်းမပြေလည်တာအရေးမကြီးဘူး။ကျွန်တော်ဘဝအတွက်ကိုတော့ဘာကြံစီထားတာလဲ။ဒါကိုကျွန်တော်မေးဖို့အတွက်ဖြစ်ပြီ။အခုဖြစ်နေတဲ့မြဲပြောင်းနေတဲ့အကောင်ပြန်တွေ့တာမတွေ့တာအရေးမကြီးဘူး။ကျွန်တော်ဘဝတစ်ခုလုံးအတွက်ဖះဘာပြင်ဆင်ထားတာလဲ။အခုမြေကြီးကာလအသက်ကဘယ်လောက်ရှည်မှာလဲ။ဒီမြေကြီးကာလအချိန်ကုန်သွားရင်ထာဝရဆိုတော့အချိန်တိုင်းမှာဖះကျွန်တော်အတွက်ဘာစဉ်းစားထားလဲဖះကျွန်တော်အတွက်ဘာရည်ရွယ်ထားလဲဖះကျွန်တော်အတွက်ဘာပြင်ဆင်ထားလဲဖះကျွန်တော်ကိုဘာဖြစ်စေချင်တာလဲအဲ့ဒါထာဝရလေကျွန်တော်ကအခုမြေကြီးကာလအပိုင်းခြားမှာရှိတဲ့ပြဿနာနဲ့ပဲနေတိုင်းနေတိုင်းနေတိုင်းမှာပတ်ချလင်နောက်ဆုံးဖះကိုမေးရင်တော့အဲ့ဒီကိစ္စပဲမေးဆူတောင်းရင်တော့အဲ့ဒီကိစ္စပဲဆူတောင်းတယ်ကျန်းစာဖတ်ရင်တော့အဲ့ဒီကိစ္စအတွက်ပဲကျွန်တော်ရှာတယ်တရားဟောရင်တော့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့အရာပဲကျွန်တော်ခွန်အားရတယ်ဟာဒါငါ့ကိုပြောနေတာငါကိစ္စပြောတာဟာဒါငါ့ကိုပြောရဟိခွန်အားရခွန်အားရကျန်တဲ့အရာစိတ်ဝင်စား ကျွန်တော်ရသိခြင်းမသိခြင်းနှစ်ခုတည်းပုံမှန်ကျွန်တော်ကစိတ်ပူနေတယ်။အခုဒီနေရာမှာရှောလူကိုဖျားရည်ွယ်ပြင်ဆင်ထားတာကသူပျောက်တဲ့အကောင်နဲ့တခြားစီပဲ။ဒါမဲ့ဘာတစ်ခုရှိလဲလို့မေးရင်တော့သူပျောက်တဲ့အရာကိုရှာရင်းနဲ့သူဟာဒီလမ်းကြောင်းထဲကိုရောက်လာတယ်။ဒီနေရာကိုဖျားကဆွဲခေါ်လာတယ်။ဆိုလိုချင်တဲ့အရာကကျွန်တော်နေ့စဉ်ကြုံနေတဲ့ပြဿနာကအရေးမကြီးဘူး။အဲ့ဒါအေးစီပဲဖျားတွက်ကဘာမှအရေးမကြီးဘူး။ဖျားအရေးကြီးတာကအဲ့ဒီပြဿနာတွေပေါ်မှာကျွန်တော်သွာလာလှုပ်ရှားနေကျွန်တော်တို့ဘဝကိုသူသွာစီလို့တော့လမ်းကြောင်းတွေကိုဆွဲခေါ်လာတာဖြစ်တယ်ဟာလေလုယာတနည်းအားဖြင့်မြေကြီးကာလနဲ့ပြီးသွားရင်ဆက်လက်ရင်ဆိုင်ရမယ်ထာဝရဆိုသောကာလအတွက်ယခုဖြစ်နေတဲ့ပြဿနာတွေကပြင်ဆင်ပေးနေတာဖြစ်တယ်ဒါကြောင့်မို့အခုဒီပြဿနာတွေကိုကျွန်တော်သိသွားတာမသိသွားတာအဲ့မြေကိုရှာတွေ့တာမတွေ့တာကအရေးမကြီးဘူးအတိတ်ကကရှောလူဟာဖျားကြံစီထားတဲ့နေရာတွေကိုရောက်သွားဖို့အတွက်ကအရေးကြီးတယ်ဖျားကြိုမာထားတဲ့အရာကရောက်လာလိမ့်မယ်သူ့ကိုပိတ်သိပ်ပေးလိုက်ပါသူ့ကိုဤသေလားရှင်ပြန်ခတ်လိုက်ပါသူ့အတွက်ငါစဉ်းစားထားတယ်သူ့အတွက်ငါရည်ရွယ်ထားတယ်သူ့ပြင်ဆင်ထားတယ်သူ့အသက်တာရဲ့နောက်တစ်ပိုင်းကဒါတစ်ချမ်းနောက်တစ်ပိုင်းမှာသူ့ဟာသူ့ရဲ့ရွေးချယ်မှုတွေသူ့ရဲ့ဖျားပေါ်မှာထားတဲ့နှလုံးသားတွေသူ့ရဲ့နှလုံးသားချင်းမြောက်မှုတွေကဒါတကဏ္ဍဒါမဲ့ဒီကဏ္ဍဦးအစမှာသူ့အတွက်ဖျားစဉ်းစားတားပေးတဲ့အရာကသူ့ပျောက်သွားသောအရာထက်သူ့ဖြစ်နေသောအရာထက်ပိုပြီးတော့အရေးကြီးတယ်ပါကြောင့်လဲဆိုအခန်းကြီးတစ်ဆင့်အငယ်နှစ်လောက်ရောက်လာတဲ့အခါမှာเนาะကျွန်တော်နည်းနည်းနှစ်အစုံပိုင်းပဲဖတ်မယ်အပေါ်မှာဖတ်တော့လူနှစ်ယောက်ကိုတွေ့လိမ့်မည်သူတို့ကသင်တို့သွားရှာသောမြဲကိုတွေ့ပြီးသင်တို့အဘသည်မြီးကိုအမှုမထားငါသားတို့အဖို့အဘေတို့ပြုရံတွေကိုစိုးရင်ချောင်းကိုပြောပြလိမ့်မည်ပြန်တွေ့ပြီအဲ့ဒီအကောင်ကဟိုမှာရောက်နေပြီသင်စိတ်ပူနေတဲ့ပြဿနာကဟိုမှာသူ့ကိုရှင်းလာပြီးသားဘာရင်မကြည့်အခုဖျားစဉ်းစားစီခြင်းတဲ့အရာကအဘယ်သူမြကြံစည်မမြင်နိုင်တော့အရာရဲ့အထက်မှာရှိသောအရာကိုကျွန်တော်ကိုစဉ်းစားစီခြင်းတာဖြစ်တယ်ကျွန်တော်သိတာမသိတာထက်ရဲ့အထက်မှာရှိသောအရာပေါ်မှာစဉ်းစားစီစီခြင်းတာဖြစ်တယ်ဒါပေမဲ့ကျွန်တော်ကဖြစ်ပြက်နေသောအရာပေါ်မှာပဲကျွန်တော်အာရုံစိုက်တယ်ဒါပေမဲ့ဒီအာရုံစိုက်ခြင်းအရာတီးတီးကကျွန်တော်ဘဝထဲမှာဖျားဘာကြံစီလဲကိုတွေ့မြင်ဖို့အတွက်ဆိုရင်အကောင်းဆုံးဖြစ်တယ်အဲ့တော့ဖခင်ကနတ်ဖြစ်နေမှာဘာဖြစ်လဲမသိတခါတည်းရင်ကျွန်တော်ကမနတ်ဖြစ်နေမှာဘာဖြစ်လဲသိသိချင်းတယ်ဖခင်ပေးမသိအဲ့တော့ဒါလေးကျွန်တော်ကျမ်းစာဖတ်အောင်ဒီဖြစ်ပျက်လေးကိုကမောကျမ်းခန်း32ကိုကျွန်တော်သွားအောင်ကမောကျမ်းခန်း32ကောင်းချမ်းခိုင်း32အငယ်6ကိုကျွန်တော်တို့အတူဖတ်အောင်တမန်တို့ကလည်းယာကုပ်ထံသို့ပြန်လာ၍ကျွန်တော်တို့သည်ကိုတော်၏အကိုအေးသောထံသို့ရောက်ခဲ့ပါပြီသူသည်ကိုရော့ကိုတွေ့ခြင်းကလူ400နှင့်ချီလာပါပြီဟုရှောက်ကြ၏ထိုအခါယာကုပ်သည်အလွန်ကြောက်၍စိတ်ပူပန်လျက်မိမိတွင်ပါသောလူစုသိုးစိတ်စုနွားစုကလေးအများကိုနှစ်စုခွဲ၍ထားလေ၏အချောင်းမူကတစုကိုအေးသောတွေး၍လှုပ်ကြံလင်ကျွင်းသောတစုလွတ်လိမ့်မည်ဟုဆို၏။နော်ယာကုပ်နဲ့အေးသောအားလုံးသိရ။အေးသောကိုသူမလိမ့်တပတ်လှုပ်ပြီးတော့သူသားဦးရကိုအဲ့ဒီယာကုပ်ကရအောင်ယူခဲ့တယ်။အခု꽌သွားတယ်ပြန်တွေ့တော့မယ်ယာကုပ်တအားစိတ်ပူတယ်။လူလွတ်လိုက်တယ်နေ့အကိုလာနေပြီးတဲ့လူ400နဲ့ဟိုမှာပြန်လာပြောတယ်သူတအားစိတ်ပူသွားပြီဒီတခါတော့ဒီကောင်တော့ငါ့ကိုဆွဲတော့မယ်။နော်ယာဝင်ကျွေးခြေတော့မယ်ချက်ချင်းရောက်မလာသေးဘူးနော်။ဘာကြားတာလဲ။သတင်းကြားတာ။ကျွန်တော်အတိုင်းပဲပြဿနာဖြစ်ပြီလား။ဟာမဖြစ်သေးဘူး။သတင်းကြားတာ။လာနေပြီ။ဖြစ်တော့မယ်။မုံတိုင်းလာပြီ။မုံတိုင်းဘယ်နေမှမသိဘူး။ကြောက်။သိ။ဆိုရင်နားလေ။စပင်းစင်း။စလူတဘာဝ။ तू ကလည်းလူလေဆိုတော့နှစ်စုခွဲပလိုက်တယ်။ तू ခွဲအကောင်ခွဲတာမဟုတ်ဘူး။တစုတွေးလို့တဲ့ဟိုကရှင်းသွားရင်တဲ့တစုကြံအောင်မယ်တဲ့။အကုန်လုံးစုထားလို့ဟိုကအကုန်ရှင်းသွားရင်အကုန်ပါသွားမယ်။ဒါကြောင့်အခုကြိုတင်ပြင်ဆင်မယ်တဲ့နှစ်ပိုင်းခွဲသူမျိုးစုံနှစ်ပိုင်းခွဲတဲ့ဟိုမှာခွဲဒီမှာခွဲတော့ပြီးတဲ့ခါမှာဟိုဘက်ကိုတစ်ဖက်အရင်ကူးဘာညာသူစီစဉ်တယ်အဲ့တော့ဒီနေ့ကြော်ပြော့ဖောက်အောင်အငယ်27မှာထို့သောယာကုပ်သည်လက်ဆောင်အရင်ကူးသွား၍ကိုယ်တိုင်လူသူကိုယ်တိုင်ထုံည၌လူစုဝင်းတဲ့သူအိတ်နေအိတ်ဝင်နေဤညမကုန်မီထ၍မယားနှစ်ယောက်ကျွန်းမနှစ်ယောက်သားတစ်ယောက်သားဆက်တစ်ယောက်နဲ့ သားတစ်ဆယ်နှစ်တယောက်ကိုဆောင်၍ဘယ်အကုတ်ချောင်းကိုရေတံရရဲ၌ကူးစေ၏ထိုသူတို့သည်ယူ၍မိမိဥစ္စာနှင့်တကွချောင်းတစ်ဖက်သို့ကူးစေပြီးမှယာကုတ်သည်တယောက်ထဲနေ၍လူတဦးနှင့်မိုးလင်းသည့်တန်အောင်သူသည်လုံးထွေးနေ၏အရင်ကူးကြလက်ဆောင်ပါညာနဲ့အရင်သွားရှေ့မှရှေ့ပြေးကြိုလွှတ်လိုက်တာအဲ့လက်ဆောင်အဖွဲ့ကိုတွေ့ရင်သူ့ကိုယာကုတ်အရှင်ပြေအောင်သူမျိုးစုံစီစဉ်တယ်သူမျိုးစုံအကွက်ချတယ်သူအမျိုးစုံပလန်ဆွဲတယ်သူစီစဉ်လိုက်တယ်ဒါပေမဲ့အိညာမာတဲ့သူတယောက်သေးတယ်အဲ့တယောက်သေးညမာသူလူတဦးနဲ့နဘန်းလုံးတယ်ကျောင်းတီဖြစ်ဖြစ်အားလုံးသိတယ်အဲ့ဒီနဘန်းလုံးချင်းကယာကုပ်ရဲ့အသက်တာကိုပြောင်းလဲပလိုက်တယ်ယာကုပ်ဆိုရယ်လူလိန်လူညာဆွဲနေရာကနေဣသေလဆိုရယ်အိမ်ရှိမင်းသားအရာဖခင်ကပြောင်းလဲပလိုက်တယ်ကျွန်ုပ်ဒီဖြစ်ဖြစ်ကိုကြိုဖက်နောက်နေမနဲ့သူ့ကိုနောက်နေတွေ့တဲ့အခါမှာအေးသောနဲ့တွေ့တဲ့အခါမှာပြဿနာဘာမဟုတ်ညီကိုချင်းတွေ့ပြီးအာလက်ဆောင်ပေးတော့အမယူဘူးတဲ့အမလေးငါမှအားလုံးရှိတယ်ညီလေးရဲ့နင့်ပစ္စည်းနဲ့နင်မဲယူအမဟုတ်ပါဘူးတဲ့အကိုကြီးရဲ့အကိုကြီးတွေ့ယူပါတော့အမလေးပမာကားကြနေချစ်နလန်ထဘာမဟုတ်ဘာမှမဟုတ်မနဲ့ပြန်နေမှာဘာမဟုတ်ဒါပေမဲ့ဒီဘက်မှာယာကုတ်တဲ့ကဘာပြတ်တော့မယ်ဒီမှာဟိုမှာလူတွေခွဲအရှိမလွတ်အရှိကိုလွတ်နှစ်ဆူခွဲသိုးတွေရွေးနွားတွေရွေးအကောင်းနေရှုံအိုးရှုံရှက်ခတ်နေတာပဲဒါမဲ့အေးရှုံရှက်ခတ်ခြင်းတွေကနေဘယ်ကိုနောက်ဆုံးပို့လိုက်လဲလို့မင်းသူနဲ့ဖခင်နဲ့နှစ်ယောက်ပဲနှစ်ပတ်လုံးနဲ့အဆင့်ကိုပို့လိုက်တယ်ဖခင်နဲ့သူနဲ့ပဲကြံတဲ့အနေအထားတစ်ခုကိုပို့လိုက်တယ်နောက်နေ့ရောက်တော့အဲ့ဒီပြဿနာကတခြားစီပဲထင်သာလို့မဟုတ်အဲ့တော့ယာကုပ်ဟာကျွန်တော်ပြောမယ်သူများတဲ့ပိုသိတဲ့လူဖြစ်တယ်ပိုသိတယ်ပိုနားလေတယ်ပိုတွက်တက်တယ်ပိုပြီးတော့เนาะဟိုအုံနောက်နဲ့ပတ်သက်လိုက်ပိုရေချင်းရှိတယ်ပိုပြီးတော့เนาะဒီနေ့အသိဉာဏ်တွေဝတယ်ပိုပြီးတော့လေတယ်ကွာအလွယ်ဆုံးစကားနဲ့ပြောရင်အဲ့ဒီလူလေတော်ဖျားလို့မလေဘူးသူဖြစ်နေတဲ့ပြဿနာကအရေးမကြီးဘူးအဲ့ဒီညမှာသူဖျားနဲ့နဘန်းလုံးလိုက်ရတဲ့အရာကအရေးကြီးတာဖြစ်တယ်အဲ့တော့တခါတည်းမှာဘဝမှာကျွန်တော်ဖခင်ကမနေ့ဖြန်နေ့မှာဘာဖြစ်မလဲကျွန်တော်ကသိစိတ်ပူတယ်မနေ့ဖြန်မှာငါအေးသောနဲ့တွေ့ရမယ်မနေ့ဖြန်ငါအေးသောနဲ့တွေ့ရမယ်မနေ့ဖြန်နေ့မှာငါအေးသောနဲ့တွေ့ရမယ်ငါအဲ့အတွက်မှာငါဘယ်လိုပြင်ဆင်ရမလဲငါဘယ်လိုလုပ်ရမလဲအဲ့ဒီအရာကိုကျွန်တော်စဉ်းစားနေဖခင်ကစဉ်းစားနေတာကဒီနေ့ညသူနဲ့နှစ်ပတ်လုံးမှုအတွက်ဖြစ်တယ်ကျွန်တော်ကမနေ့ဖြန်ပြဿနာအတွက်စဉ်းစားတယ်မနေ့ဖြန်ပြဿနာအတွက်စဉ်းစားတယ်တပတ်ခါပြဿနာအတွက်စဉ်းစားတယ်ဖခင်စဉ်းစားနေတာကဒီနေ့ညသင်နဲ့ဖခင်နဲ့နဘန်းလုံးနေဆိုတာဒီနေ့ဖျားရှေ့မှာတိုးဝင်ဝင်ခံသွားတာနင့်နာမည်ဘယ်သူလဲလို့မေးတဲ့ခါမှာကျွန်တော်ယာကုပ်ပါဆိုရဲအရှိအတိုင်းတိုးဝင်လာခြင်းကိုဖျားကမျှော်လင့်တာဖြစ်တယ်အဲ့ဒီပြဿနာကယာကုပ်အတွက်ဘာမှတကယ်တော့မဟုတ်အဲ့ဒီပျောက်တဲ့ပြဿနာကရှောလူအတွက်တကယ်တော့ဘာမှပြဿနာမဟုတ်သိခြင်းမသိခြင်းအထက်မှာရှိတဲ့ဖျားရဲ့အကြံစီကအတိတ်ကကြာတယ်အဲ့တော့ဒီဖြစ်ဖြစ်ကြီးကျွန်တော်ကြည့်တဲ့ခါမှာစောစောပြောလို့ကျွန်တော်ကသိတဲ့အရာနဲ့မသိတဲ့အရာပေါ်မှာစိုးရင်နဲ့မြင်ရတဲ့အရာမမြင်ရတဲ့ပေါ်မှာကျွန်တော်ပူပန်တယ်အဲ့တော့ကျမ်းစာလေးတစ်ပိုက်ကျွန်တော်ဖောက် Corinthians Order ဒုတိယဆောင်ခန်းကြီး၄အငယ်၁၇ဖောက်1ကော၄စက်ခွန်ရရင်ဒီတကွာဖောက်1ကော၄စက်ခွန်အကြောင်းမူကားကြောင်းမူကားမျက်မှောက်၌ထင်ရှားသောအရာတို့သည်ခဏသာတည်၍မထင်ရှားသောအရာတို့သည်အစဉ်မြဲတည်ချောင်းကိုငါတို့သည်ထောက်လျက်ထင်ရှားသောအရာတို့ကိုမကြည့်မှတ်ပဲမထင်ရှားသောအရာတို့ကိုကြည့်မှတ်ကြစဉ်ခါယခုခဏခံရ၍ပေါ်ပါသောဆင်းရဲဒုက္ခသည်အတိုင်းထက်အလွန်ကြီးမြတ်လေးလံသောနေဆာသာရဘုံတည်ဖို့ငါတို့အဖို့ဖြစ်စေတတ်၏မြင်ရတဲ့အရာနဲ့မမြင်ရတဲ့အရာရှိတယ်အခုချိန်မှာတဲ့မြင်ရတဲ့အရာကိုအာယုံမစိုက်ဖ ೇನೆ မမြင်ရတဲ့အရာကိုအာယုံစိုက်စေခြင်းနဲ့တဲ့အဲ့ဒီမမြင်ရတဲ့အရာပေါ်မှာအာယုံစိုက်တဲ့အခါမှာယခုမြင်ရတဲ့ကိစ္စတွေကတဲ့ပော့ပော့ပါပါဖြစ်သွားတယ်အခုမြင်ရတဲ့ဒုက္ခတွေကပော့ပော့ပါပါဖြစ်သွားတယ်ဒါကိုနားလည်အောင်ကျွန်တော်ပြန်ပြောမယ်ဆိုရင်မြင်နေရတဲ့အခုမြင်ကြီးကာလရှိတယ်မမြင်ရသေးတဲ့သာဝရကာလရှိတယ်အခုမြင်နေရတဲ့မြေကြီးကာလအရာတွေကိုကျွန်တော်စိုးရင်စိတ်ပူနေမဲ့အစားတဲ့မမြင်ရတဲ့သာဝရကာလကိုဆွဲလန်းပြီးတော့ဆင်ခြင်ပါတဲ့သာဝရကာလအတွက်ပြင်ဆင်ပါတဲ့အဲ့ဒီသာဝရကာလအတွက်ပြင်ဆင်လေလေတဲ့အခုမြေကြီးကာလမှာဖြစ်တဲ့ဒုက္ခတွေကဘာမှမပြောပါတော့ဘူးတဲ့ ဒီလိုပြောချင်တာမမြင်ရသေးတဲ့ဖျားရှိပဲထားတဲ့ဆိုတော့ကျွန်တော်အခုဒီနေ့ညလေ့လာနေကောင်းစီရကျွန်တော်စဉ်းစားမယ်ဆိုရင်အခုကျွန်တော်သိတာမသိတာအရေးမကြီးဘူးတဲ့ဖျားအကျဉ်စီကအရေးကြီးတယ်ဖျားအကျဉ်စီကိုစင်ချင်လေလေတဲ့ကျွန်တော်အခုသိတယ်မသိဘူးဆိုတဲ့ကိစ္စတွေကလည်းဘာမှမဟုတ်တော့ဘူးကျွန်တော်ကစိုးရိမ်နေဆိုကိစ္စတွေကဘာမှမဟုတ်တော့ဘူးတဲ့ကျွန်တော်သိတာမသိတာဆိုတဲ့အရာတွေကဘာမှမဟုတ်တော့ဘူးတဲ့ဖျားရဲ့အကျဉ်စီကိုစင်ချင်အောင်မလေလေအဲ့ဒီအရာကိုအာယုံစိုက်လေလေအဲ့ဒီအရာကိုဗဟိုပြုလေလေအဲ့ဒီအရာကိုကျွန်တော်တစ်အရာမှာထားလေလေဖြစ်တယ်အဲ့တော့ဒါကြောင့်မို့ဒီနေ့အပင်မှုကိုများမစိုးရိမ်ပါနဲ့အပေသူများကြံစည်မမီနိုင်တဲ့ဖျားသခင်ဟာယေရှုခရစ်အပြင်သင်တို့ကိုညင်သက်ခြင်းမဆမ်းဘယ်သူမှမမီနိုင်နဲ့ဘယ်သူမှမကြံနိုင်နဲ့လို့ပြောရဲဆိုတဲ့အခါမှာကျွန်တော်ရဲ့သိခြင်းမသိခြင်းအထက်မှာရှိတဲ့ဖခင်ရဲ့ညံတော်နဲ့အကျံစီဖြစ်ပါတယ်။ရှောလို့မြဲပြောက်တယ်။ तू तू ရှာလို့မတွေ့တဲ့အခါမှာတွေ့နိုင်မဲ့သူကိုသိနိုင်မဲ့သူကို तू မေးချင်တာ။ဒါပေမဲ့ဖခင်ရဲ့အကျံစီကအဲ့ဒီမြဲတွေ့ခြင်းမတွေ့ခြင်းမဟုတ်ဘူး။သူ့ကိုရှင်ပြန်နေရမှာပိတ်သိပ်ပြေးဖို့တော့ဖြစ်တယ်။ယာကုပ်အခုစိတ်ပူတဲ့အရာကအေးတော်နဲ့ तू ဘလို့ရင်ဆမ်းလဲဆိုတဲ့အရာပေါ်မှာ तू စိတ်ပူတယ်။အဲ့ဒီအရာအတွက် तू ပြင်ဆင်တယ်။အဲ့ဒီအရာအတွက် तू စင်ကျင်တယ်။အဲ့ဒီအရာအတွက် तू အလုံးထားတယ်။ဒါပေမဲ့အဲ့ဒီညမှာဖခင်နဲ့ तू နဲ့နှပန်းလုံးတဲ့ခါမှာအေးတော်လည်းအေးမချူဘာတခုမှအေးမချူတော့ဖျားအတွက်အရေးကြီးတာယာကုပ်ရဲ့အသက်တာပြောင်းလဲခြင်းဖြစ်တယ်ချစ်တော်ညီကိုမမောဒီအတိုင်းပဲဒီကနေ့ကျွန်တော်တို့ကကျွန်တော်ရင်ဆိုင်နေရတဲ့အမှုရာအပေါ်မှာကျွန်တော်ဒီနေ့နှပန်းလုံးနေတယ်အဲ့ဒီအရာပေါ်မှာကျွန်တော်ပြဿနာဖြစ်နေကျွန်တော်ပြဿနာနဲ့နှပန်းလုံးဖို့အတွက်ဖျားအလိုမရှိဘူးကျွန်တော်ဖျားနဲ့နှပန်းလုံးဖို့အတွက်ဖျားလိုရှိတာဖြစ်တယ်ဟာလေလုယာကျွန်တော်ပြဿနာမဲ့ကျွန်တော်နှပန်းလုံးနေကျွန်တော်အခက်ခဲနေမဲ့ကျွန်တော်နှပန်းလုံးနေမဟုတ်ဘူးဖျားကသူ့နဲ့နှပန်းလုံးစေချင်တာကျွန်တော်ပြဿနာကိုဆွဲလန်းနေရတဲ့ဖခင်ကိုဆွဲလန်းစေခြင်းနဲ့ပြဿနာကိုကျွန်တော် praise လုပ်ပြီးချီးမွမ်းနေတာတဲ့ဖခင်ကိုချီးမွမ်းစေခြင်းနဲ့ပြဿနာကြောင့်ခဏခဏပြောနေခြင်းဒီလေအဲ့ဒါအဲ့ပြဿနာကိုချီးမွမ်းနေခြင်းဖြစ်တယ်ဆိုတဲ့နောက်ဆက်ခြင်းအကြောင်းကိုခဏခဏပြောနေခြင်းဒီဆိုတဲ့နောက်ဆက်ခြင်းကိုပေးတဲ့အဲ့ဒီစာတန်းကိုကျွန်တော်ချီးမွမ်းနေခြင်းဖြစ်တယ်တခါကျကျွန်တော်ပြောမင်းသိတော်ရယ်ကွာမင်းသိတော်ရယ်ကွာလို့ပြောတဲ့အတူတူပဲရှင်းတော့ကျွန်တော်စဉ်းစားကြည့်ကျွန်တော်ဘယ်သူမှစာတန်းကိုတော်ရယ်လို့ပြောရလို့ရရှိမှာမဟုတ်မရှိပါဘူးဆန်ကွာခမရသိတော်တာပဲပြောလူမရှိဘူးဒါပေမဲ့လေကျွန်တော်နေတိုင်းအဲ့ဒီပြဿနာအကြောင်းကိုပြောနေခြင်းသည်မင်းဘလောက်ငါ့ပုံမှာလုံနိုင်တယ်လဲဆိုတော့သူ့ကိုချီးမွမ်းနေရတဲ့အထူးတူပဲဖြစ်တယ်မင်းကွာတော်လိုက်တယ်ကွာမင်းကွာငါ့လိုနောက်ရှက်တယ်ကွာမင်းကွာငါ့လိုချရတယ်ကွာမင်းကွာငါ့လိုလို့တယ်ကွာမင်းကွာဒီလိုကွာအထူးတူပဲအထူးတူပဲအဲ့တော့ဒါကြောင့်မို့ဆိုတော့ဖိလိပ္ပိမှာအရာရာမှာညီးတွားလာခြင်းဆိုတော့ချီးမွမ်းလာခြင်းဆိုတော့ချီးမွမ်းခိုင်းတာအရာရာမှာခြေစတော့ချင်းမွန်ခန္ဓာသောသောအရာလေးကျွန်တော်ပြန်ပြောဖတ်ချင်တယ်တို့ထိတ်မှာဖတ်ပြီးဘုရားသခင်၌အစင်မပြတ်ဝမ်းမြောက်ခြင်းရှိကြလော့တဖန်ငါဆိုသည်ကဝမ်းမြောက်ကြလော့လူအပေါင်းတို့ရှေ့၌သင်တို့သည်ဖျင်းခြင်းသဘောကိုထင်ရှားစေလော့သခင်ဘုရားသည်အနီးပါး၌ရှိတော်မူ၏အဘယ်မှုကိုများစိုးရင်ခြင်းမရှိဘဲအရာရာ၌ခြေစတော့ချင်းမွန်ခြင်းတကွအရာမှာဘာလို့ခိုင်းလဲခြေစတော့ချင်းမွန်ခိုင်းတာဒါဆိုခြေစတော့ချင်းမွန်ခြင်းရဲ့စန့်ကျင်ဘက် opposite ဒီကျွန်တော်ရဲ့ညီးတွားခြင်းဖြစ်တယ်။ခြေစတော့ချင်းမွန်ခြင်းသည်ဘုရားကိုချီးမွမ်းခြင်းဖြစ်လို့ညီးတွားခြင်းသည်မာနကိုချီးမွမ်းခြင်းဖြစ်တယ်။ပြဿနာတွေကိုလှိမ့်ပြောနေခြင်းသည်တနည်းအားဖြင့်မာနရဲ့လှုပ်ဆွမ်းနိုင်ခြင်းအဆွမ်းအစကိုဂုံယူဝမ်းမြောက်စွာကျွန်တော်ချီးမွမ်းနေခြင်းဖြစ်တယ်။စဉ်းစားကြည့်။ဟာဟိုလူတက်လူဖြစ်သွားပြီ။ကျွန်တော်ပြောလေလေပြောလေလေအဲ့ဒါမာနကိုချီးမွမ်းနေတာဟာဟိုသင်းတော်လူဖြစ်သွားပြီအဲ့ဒါကျွန်တော်ပြောလေလေပြောလေလေအဲ့မာနရဲ့လောက်ရက်ကိုကျွန်တော်ပါလဲချီးမွမ်းနေခြင်းဖြစ်တယ်ကျွန်တော်ပောင်းဝင်ခြင်းကျွန်တော်မြင်နေရတဲ့အရာတွေမှာကျွန်တော်သူ့ကိုပါလို့တယ် praise လုပ်နေနေတာမင်းကွာသိတော်တာပဲဘယ်သူတွေလုပ်ရသလားလောကလူတွေတက် create နေပို့လုပ်တယ်စာတန်ကို worship လုပ်တဲ့လူတွေကတလိုင်းပေါ့ဒါသူကစာတန်တိုင်းချီးမွမ်းတာပေါ်တင်ချီးမွမ်းတာဒါပေမဲ့ကျွန်တော်ကသူ့လောက်ရက်တွေကိုချီးမွမ်းနေခြင်းသည်ပြဿနာတွေကိုပြောနေခြင်းသည်သူ့လောက်ရကိုချီးမွမ်းနေခြင်းဖြစ်တယ်။သူ့ကိုချီးမွမ်းဟာဝါတွေ့မလားဟာဟိုတိုင်းမှာလူဖြစ်မယ်ဒီလိုဖြစ်ပြန်ဒီလိုဖြစ်ပြန်ဒီလိုဖြစ်ဒါကြီးကျွန်တော်ပြောတခြားအရာမပြောရင်တော့ကျွန်တော်ရဲ့အသက်တာတွေမှာဖြစ်နေရကျွန်တော်နေ့တိုင်းပြောနေ။ဒါကြောင့်ဒီနှုတ်ဘက်တော်ကအရာရာမှာဂျေဇုတော်ချီးမွမ်းပါ။ဘာကြောင့်လဲဆိုရင်ကျွန်တော်တို့သိတာမသိတာရဲ့အထက်မှာရှိတဲ့ဖခင်ရဲ့အကျံစီဟာကြီးမားလွန်းနေ။မြဲပြောက်တယ်ကွာပဲထိုင်အောင်မနေနဲ့အေးသောလာပြီကွာပဲအောင်မနေနဲ့အဲ့ဒီအရာတွေရဲ့အထိတ်မှရှိတဲ့ဖရားရဲ့အကျံစီကိုကျွန်တော်မြင်တွေ့ဖို့အတွက်ဖြစ်တယ်ဒီလိုပြောလို့ယာကုပ်ကလူကောင်းတယောက်မဟုတ်ဘူးရှောလူရဲ့ညီကောင်ကမလှပါဘူး ဒါပေမဲ့သူတို့ရဲ့အသက်တာထဲမှာဖခင်ရဲ့အကြံစီတွေရှိခဲ့တယ်လှုပ်ဆောင်ချက်တွေရှိခဲ့တယ်ပြင်ဆင်ခြင်းတွေရှိတယ်။နိုင်မဲ့အဆုံးသက်တွေညီကုန်းချုပ်ချင်းတွေကသူတို့ရဲ့ရွေးချယ်မှုတွေပဲသက်ဆိုင်တာဖြစ်တယ်။ထို့နည်းတကောင်းမဲ့ကျွန်တော်ရဲ့အသက်တာမှာယနေ့ဖခင်ကသာရနဲ့ရှင်သောအကျိုးကျေးဇူးပေါ်မှာစွဲလန်းစေခြင်းတယ်။ဖြစ်နေတဲ့ပြဿနာပေါ်မှာမဟုတ်ပါဘူး။သိနေတဲ့အရာပေါ်မှာလည်းမဟုတ်ဘူး။မသိတဲ့အရာပေါ်မှာလည်းမဟုတ်ဘူး။အထက်မှာရှိတဲ့ဖခင်ရဲ့အကြံစီကိုစွဲလန်းစေခြင်းတယ်။ပြီးခဲ့ဘက်ကကျွန်တော်ပေတရုကြောင့်ပြောတယ်အားလုံးသဘောကျတယ်ပေတရုတော့မမှတ်မိဘူးငါးယောက်တော့အားလုံးမှတ်မိတယ်နော်ဆိုတော့ပေတရုငါးယောက်နဲ့အကြောင်းအားလုံးမှတ်မိတယ်ဒီတိုင်းတညာလုံးငါမမိတညာလုံးငါမမိအဲ့ဒီပေတရုလေကငါမိလို့ငါပြည့်နေလေယေရှုဝင်လာလို့ရမယ်မထင်ဘူး empty ဘလာဖြစ်နေသောလေတဲကိုယေရှုဝင်ပြီးအလုပ်လုပ်ရတယ်။ကုံသွားတဲ့စပည့်ကုံသွားတဲ့မင်္ဂလာပွဲထဲမှာယေရှုနမိတ်လက္ခဏာပြုလို့ရတယ်။ဘယ်ထဲမှာဖခင်နမိတ်လက္ခဏာပြုလဲလို့မေးရင်ဒီကနေ့ empty ဘလာထဲမှာဖခင်ကပြုတာဖြစ်တယ်။ရှောလူရဲ့အသက်တာဘလာဘာမှမရှိတော့ပတ်စံတမတ်ပဲရှိတော့တဲ့အချိန်မှာဖခင်ဟာသူ့ကိုဆွဲခေါ်ယူပြတယ်။ຢາກົກရဲ့အသက်တာမှာဘာမှမရှိတော့ဘာမှမကြံတော့ဘူးဆိုတဲ့အခြေအနေထဲမှာเนาะဒီနေ့စိုးရင်လည်းမနေ့ဖြစ်နေမှာကုံတော့မနှစ်ဖွဲ့ခွဲတာကုံသွားရင်တော့တစ်ဖွဲ့လေးကြံအောင်ဆိုတဲ့အခြေအနေတွေမှာဖခင်ကသူ့နဲ့နှစ်ပန်းလုံးပြီးသူ့အသက်တာကိုပြောင်းလဲပလိုက်တယ်ပေတရုတညလုံးငါမဖတ်လို့မမိတဲ့လေထဲမှာဖခင်ဝင်စီပြီးတော့အသက်တာကိုပြောင်းလဲစေခဲ့တယ်ဘာမှကုံသွားတဲ့ပွဲတော်မှာကုံသွားတဲ့စပြည့်ကုံသွားတဲ့ဒီကနေ့ဒီမင်္ဂလာပွဲထဲမှာယေရှုရဲ့ပထမဆုံးနမိတ်လက္ခဏာကျွန်တော်မြင်တွေ့ရတာဖြစ်တယ်။အဲ့တော့တခါတည်းမှာကျွန်တော်ဘဝတွေမှာဖြစ်ပျက်နေတဲ့အရာတွေကတကယ်တော့အဲ့ဒါပြဿနာမဟုတ်ဘူး။ပြဿနာမဟုတ်။ဖခင်ရဲ့ရည်ရွယ်ချက်အကြံစီတဲကိုခေါ်ဆောင်သွားတဲ့ပါမီဖြည့်ပြီးနေတဲ့လမ်းကြောင်းတွေဖြစ်တယ်။အဲ့ဒီအရာကိုဖခင်ကမြင်တွေ့စေချင်တာ။ယခုမြေကြီးကာလမှာဖြစ်ပျက်နေတဲ့အရာအလုံးကသာရဆိုသောကာလအတွက်ပြင်ဆင်နေတဲ့လမ်းကြောင်းတွေပဲ။ဘာအရေးမကြီး။ဘာအရေးကြီးလို့ပြောလို့ဂရုမစိုက်လို့ပြောတာမဟုတ်ပါဘူး။ဒါကခဏပဲဟိုမှာသာဝရရှိတယ်အဲ့ဒီအရာကိုဆွဲလန်းလေလေတဲ့ယခုခံရတဲ့ဒုက္ခအားလုံးကဘာဖြစ်တော့လဲပော့ပါသွားတယ်ပြီးသွားပြီးသွားအဲ့တော့ဒီနေ့ညမှာကျွန်တော်အသက်တာတွေမှာပြန်လဲစင်ရစေခြင်းတယ်ကျွန်တော်ဘဝမှာသိတဲ့အရာရှိတယ်မသိတဲ့အရာရှိတယ်ကျွန်တော်ဘာကိုသိခြင်းလဲတလားကျွန်တော်မသိတဲ့အရာကျွန်တော်သိခြင်းတယ်ဘုရားသခင်ဘာဖြစ်လို့ဒါဖြစ်တာလဲဘာဖြစ်လို့ဒါဖြစ်တာလဲဘာဖြစ်လို့ဒါဘာကြောင့်ဖြစ်ဒီပြဿနာဘလို့ဖြေရှင်းရမလဲဒီအရာကျွန်တော်ဘလို့သွားမလဲဒီမှာကျွန်တော်ဘလို့ကြော်တက်မလဲဒီအရာပေါ်မှာကျွန်တော်အာယုံဆိုင်မသိတဲ့အရာကိုသိကြတယ်အဲ့ဒီအရာကိုသိလာတော့လေကျွန်တော်ဘာဖြစ်လဲပို့ပြီးတော့စိုးရင်ချင်းနေတယ်ပဲကျွန်တော်ဘဝမှာညှိတွားခြင်းဖြစ်လာတယ်ဒါပေမဲ့ဖခင်ကထိုအရာတွေရဲ့အထက်မှာရှိတဲ့သူ့ရဲ့အကျဉ်းစီကိုနားလဲစေချင်တာဖြစ်တယ်ကျွန်တော်ခဏလောက်အတူတူကမတည့်ရောက်နေညနေမှာသူဒီနေညနေမှာကျွန်တော်ဘဝထဲမှာစိုးရင်ချင်းနေပူပန်ချင်းနေရှိနေတဲ့လေးပင်တဲ့နှလုံးသားနဲ့ဒီနေ့ညနေအသင်းတော်တွေကိုရောက်လာရင်ဒီနှုတ်ဘက်တော်အားဖြင့်လွတ်မြောက်စေချင်တယ်လူတိုင်းမှာစိတ်ပူခြင်းရှိပါတယ် worry ရှိပါတယ်လူတိုင်းဒီ short look ကဲ့သို့မြဲကိုပျောက်တာကိုရှာကောင်းရှာနေမှာဖြစ်တယ်ຢာကုတ်ကြီးလိုပဲအကောင်းဆုံးအတွေးအခေါ်အကြံစီနဲ့အကောင်းဆုံးအကွက်ချပြီးတော့လှုပ်ဆောင်ကောင်းလှုပ်ဆောင်နေမှာဖြစ်တယ်ဒါပေမဲ့ဒီຢာရဲ့အထက်မှာအဘယ်သူများကြံစီမမိနိုင်တော့သခင်ဖျားရဲ့ငြိမ်သက်ခြင်းနဲ့ရည်ရွယ်ချက်အကြံစီရှိနေတာဖြစ်တယ်ဒီအဘွားကျွန်တော်ဆွဲလိုက်အောင
်ဧသာသာရနဲ့ရှင်တော်ထိုဒုက္ခသာရကိုကျွန်တော်မြင်လာတဲ့အခါမှာယခုညကြီးကာလရဲ့တစ်ခဏတည်းမှာကြုံဆုံရတဲ့ဒုက္ခတွေအားလုံးကပေါ်ပါသွားမှာဖြစ်တယ ဒီနေ့သခင်သားကျွန်တော်ကိုကြိုဆိုဖိတ်ခေါ်လဲရှိဒီနေ့ညမှာကျွန်တော်ဖျားဖို့မေးအောင်ကျွန်တော်ပြဿနာရဲ့အဖြေကိုပဲကျွန်တော်လိုက်မေးနေဖျားမမြင်ရသေးသောကာလအတွက်ကျွန်တော်ကျမအတွက်ဖျားပါကြီးပဲချက်ရှိနေတာလေဘာတွေပြင်ဆင်ထားတာလဲဘာတွေပြင်ဆင်စေချင်လဲကြောက်နေတဲ့မြေကောင်ပဲငွေတမတ်ချန်တီတီကျွန်တော်လိမ့်ပိတ်ပြီးရှာနေမလား။အိုးမနေ့ကနေ့မှာဘလို့ဖြေရမလဲ။ဘလို့ဖြေရှာမလဲဆိုတဲ့အဖြေပဲကျွန်တော်ဒီနေ့ကြိုးစားပြင်ဆင်နေတာ။တကယ်လို့ရှိရဒီနေ့ညမှာသူနဲ့တပတ်လုံးဖို့အတွက်ဖြစ်တယ်။သူနဲ့လုံးထွေးဖို့အတွက်ဖြစ်တယ်။အသက်တော်ကျွန်တော်တည်ရှိမတည်ရှိရဲ့အထက်မှာရှိတဲ့အဘယ်သူကချက်ရှိမမိနိုင်တဲ့ဘုရားရဲ့ညီသက်ချင်းရဲ့အကျဉ်းစီတော်ပေါ်မှာကျွန်တော်စိတ်ချဖို့အတွက်ဘုရားကမျှော်လင့်နေရှိတယ်။ကိုရောဘုရားဒီနေ့ညမှာကိုရောကိုယေရှုတင်ပါတယ်။ဒီနေ့ညဒီမှာသာမန်လေးလေးပင်သောနှလုံးသားနဲ့ကိုရောရှိမှသာမန်လာပါတယ်။ဝန်တာရီနဲ့လာပါတယ်ဝန်တုတ်တွေနဲ့လာပါတယ်ကျိုးစားပြီးရှာဖွေနေတဲ့အရာတွေနဲ့လာပါတယ်။ဘလို့ရှာရှာမတွေ့တဲ့အရာတွေနဲ့လာပါတယ်။မတွေ့ပါဘူးလို့ကျိုးစားပြီး။အစွမ်းရှိတဲ့ဘောအကုန်ထုတ်သုံးပြီးတော့ရှာတဲ့အခါမှာဘာမှမကြံတော့အောင်လေ။ပလာနတ်တီဖြစ်နေပါပြီ။ဝါပြောင်းချင်းရှာတယ်၊ညီသက်ချင်းရှာတယ်။အလုတ်ကန်ရှာတယ်၊ငွေချင်းရှာတယ်၊ကျန်းမာချင်းရှာတယ်မျိုးစုံရှာတယ်ကိုယ်တော်ဘုရားဘာတခုမှမတွေ့ပါဘူးကိုရောချစ်တယ်လေဒီနေ့ညမှာသာမန်ကိုကျေးဇူးပြုပါဒီနေ့ညမှာပြဿနာရဲ့အဖြစ်ကိုမတောင်းပါကိုရောရဲ့အကျဉ်းစီကိုကိုရောရဲ့အကျဉ်းစီထဲမှာသွာလာနိုင်သောနေ့ရက်ကာလကိုဆက်လက်ပြင်ဆင်ပေးပါရှေ့ရမှာပုံအပ်ပါတယ်ဒီအပမောင်ကဆွဲလန်းတော့အသက်တာနဲ့သွာလာသောနေ့ရက်ကာလကိုရှေ့ပြားပြစ်စေပင်သားတော်ဘုရားအလုံးစုံတဲ့ကုလုံးကြီးတို့ရှင်မနဲ့စုံစီရသောမေတ္တာရသုံးလုံးပြီးသောနှုတ်ဘက်တော်ပြစ်စေပြည့်ဝင်ရတဲ့ဘုရားအတွက်ကြီးတို့ရှင်မနဲ့အမြဲဆုံးသောခရစ်တော်နာမ၌ဘုံပေရှင်မကိုယ်ွယ်ပြည့်စက်ကအနာကြပါဘုရား